ဒေါက်တာမြင့်ထွန်းခင်ဗျအခုလိုကျွန်တော်တို့ SBS Radio မှာရှင်းပြပေးမဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ပထမဆုံးမေးချင်တာတော့ကျွန်တော်ဒီ Australia မှာ2009ခုနှစ်ကစပြီးတော့ပေါင်မုတ်တီထဲမှာ Folic Acid နဲ့ Iodine တွေကိုသူတို့ရောထည့်ထားတယ်လို့သိရပါတယ်အဲ့အတွက်ကြောင့်အခုနောက်ပိုင်းမှာသူတို့လေးလာတဲ့နေရာမှာလူတွေပိုချမ်းမာလာတယ်လို့ပြောပါတယ်။အဲ့ဒါနဲ့ပတ်သက်လို့နည်းနည်းလေးရှင်းပြပေးပါ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ folic acid ဆိုတာသဘာဝအတိုင်းရှိနေတဲ့ drug ကိုအကိုခေါ်တာပေါ့နော်။သူက folate လို့ခေါ်ပါတယ်။တကယ်လို့နောက်ပိုင်းမှာသူကပြောင်းသွားခါမှာ folic acid ပေါ့နော်။ဒါကကျွန်တော်တက်ခွက်ကမှလည်းလုပ်လို့ရပါတယ်။ဆေးရမှာ vitamin စတွေမှာထည့်တာပေါ့နော်။သူကတော့တကယ် vitamin B group တွေရဖြစ်ပါတယ်။ B9 လို့လည်းခေါ်ပါတယ်ခင်ဗျာ။သူကတကယ်လို့ချို့တက်လာတဲ့အခါကြာလို့ရှိရင်အထူးသဖြင့်တော့ကိုယ်ဝန်ဆောင်မိခင်တွေမှာချို့တက်မှဆိုရင်မွေးလာတဲ့ကလေးတွေမှာ neurotube defect ခေါ်တာပေါ့နော်ကျွန်တော်ကအာယုံညောနဲ့ပတ်သက်လို့ကျော်ရုံမကြီးကအောက်ဆုံးပိုင်းမှာသူကသွားပြီးတော့အပွားနှစ်ခုဖြစ်တာမျိုးပေါ့နော် spinal bifida ခေါ်ပါတယ်ဒီဟာရမ်းဖြစ်တတ်ပါတယ်ဒါမျိုးဖြစ်တဲ့အခါကြာလို့ရှိရင်သူကမွေးလာတဲ့ကလေးတွေမှာအောက်ပိုင်းချိပြီးတော့တချို့ဆိုမွေးရလမ်းဆောင်လာပေါ့နော်နောက်တစ်ခုအကြီးကျယ်ဖြစ်တာတော့သူကဥကောင်းကမပါတဲ့ inner conflict ခေါ်တာဖြစ်ပါတယ်ဒါပေမဲ့အဖြစ်များစွာတော့ကျွန်တော်ပြောတော့အောက်ဘက်မှာကျော်ရုံနှစ်ခွာဖြစ်တာပေါ့နော်ဒီဟာကဖော်လက်စကိုကိုဝင်ဆောင်မမိခင်ကဟိုကိုဝင်မရှိခင်တလာကြိုးပြီးတော့ဖော်လက်စလုံးလောက်ရှိဖို့လိုပါတယ်ပြီးလို့ရှိရင်နောက်တစ်ကိုဝင်ရှိနေကျွန်တော်ပထမ3လပေါ့နော်ကျွန်တော်ခေါ်တော့ first trimester ကိုပါတယ်3လမှာသူအရလုံးလောက်ရဖို့လိုပါတယ်ခင်ဗျာဒါဆိုရင်တော့သူကဖော်လက်စရှိရတဲ့ကြောင့်သူကကနပြောတဲ့ defect ကိုကာဝယ်ပါတယ်နောက်တစ်ခု iodine ကကြတော့ကျွန်တော်ချို့တဲ့အခါမှာဆိုကျွန်တော်ပုံမှန်ပြီးတောင်တန်းဒေသမှာအများဆုံးတွေ့တတ်ပါတယ်ကျွန်တော် level G ယောဂပေါ့နော်အဲ့လို level G ယောဂဖြစ်တတ်ပါတယ်ဘာလို့ဆိုကျွန်တော် level မှာရှိတဲ့ thyroid gland ဆိုတဲ့ gland ကiodine ကိုသူအဓိကအခြေခံပြီးတော့သူ့မှာထုတ်တဲ့ဒီ thyroid hormone ပေါ့နော်ဟို thyroxin ဆိုတာကိုထုတ်ပါတယ်အဲ့ဒါမျိုးမရတဲ့အခါကျလို့ရှိရင်နေသွားတဲ့အခါမှာအစာတောက်တဲ့အရာမျိုးနေတဲ့အခါကျရင်သူကအုံနောက်ကနေပြီးတော့ကျွန်တော် stimulated hormone ပေါ့နော် TSH ခေါ်ပါတယ် TSH ကပို့ထွက်လာပြီးတော့လေပင်ကိုကြီးထွားစေတယ်ဒါပေမဲ့သူက gland စီစာကြီးလာတယ် cell စီစာများလာတယ်လိုအပ်တဲ့ iodine ပေါ့နော်အကျေကျိုးကုန်ညာမရှိတဲ့အခါကျတော့သူက thyroid ကို hormone မထုတ်နိုင်ပါဘူးသူကကျတော့ကျွန်တော်ပြောတဲ့ဒီ iodine ကိုကျွန်တော်ကပြောရစားပေါ့နော်စားရတယ်မှာသူတို့အဓိကထည့်လိုက်ရင်ကာကွယ်တဲ့သဘောဖြစ်ပါခင်ဗျာ
ဟုတ်ကဲ့ဒီလေလံစမ်းသပ်မှုအရဆိုလို့ရှိရင်သူတို့အသက်ငယ်ငယ်နဲ့ကိုဝင်ရှိခလေးမွေးတဲ့မိခင်တွေမှာအဲ့မိခင်တွေကမွေးတဲ့ခလေးတွေမှာပိုပြီးသက်ရောက်မှုရှိတယ်ပြောပါတယ်နောက်ဒီ aboriginal မျိုးသမီးတွေမှာသက်ရောက်မှုရှိတယ်သူပြောပါတယ်အဲ့ဒါဘာအတွက်ကြောင့်မှာ
သူကတကယ်ကတော့ခင်ဗျာကျွန်တော်စီမှာ2009ပေါ့နော်စက်တင်ဘာအောက်တိုဘာလောက်မှာကျွန်တော်ဩစတြေးလျနယူးဇီလန်အစိုးရနှစ်ဖက်ကအစာတောက်ထိကျုပ်တဲ့အဖွဲ့တွေပေါင်းပြီးတော့သူတို့ကဥပဒေတစ်ခုပြဋ္ဌာန်းတယ်ပေါ့နော်ဒါတွေကျွန်တော်က mandatory fortification ခေါ်ပါတယ်မဖြစ်မနေထရမယ်ပေါ့နော်အဲ့မတိုင်ခင်ကကျွန်တော်ပြောရဲ2000မတိုင်ခင်လောက်ထက်ဟို voluntary ကိုပေါ့ကိုထည့်ခြင်းလို့ချင်းထည့်လို့ရတယ်ကျွန်တော်ကပြောမနေ့ပိုင်းမှာစား cereal ဆိုနော်ပေါင်မုန်နေ flower ခေါ်ရဲကကျုံနေမှာသူတို့ထည့်ကြပါတယ်စားမှလည်းက table salt တချို့နေရာကျွန်တော်ထည့်ပေါ့နော်ဒါပေမဲ့မထည့်နေရမှာပေါ့ခင်ဗျာဒီမှာတစ်မနေရဖြစ်သွားတာ right 2009မှာပေါ့နော်။ဘာကြောင့်ထည့်ရလဲဆိုတော့တို့ရဲ့အချိန်မှာကျွန်တော် study လုပ်တဲ့အခါမှာအထူးသဖြင့် Australia နဲ့ New Zealand ကိုပါသွားတွေ့လဲဆိုရင်ခုနအသက်ငယ်တဲ့မျိုးသမီးတွေအထူးသဖြင့်ကျွန်တော် Australia မှာဆို Aborigines ပေါ့နော်။ပါတော့တခါကျွန်တော်တွေ့ပြန်လဲဆိုတော့ကိုဝင်ရှိတဲ့အခါကျရင်ကျွန်တော်ဒီ Australia ပါဝင် America ကနေဒါအနောက်နိုင်ငံဖွံ့ဖြိုးပြီးနိုင်ငံတွေမှာဒီ folic acid လိုအပ်တဲ့အကြောင်းပြီးတော့ကြောင်းကျွန်တော်ကဟိုမိခင်လောင်းတွေပေါ့နော်ကုနာဟိုချန်ပီးရတဲ့မှာကုနာ vitamin C တောက်ခိုင်းတဲ့တပြန်နဲ့မှာ folic acid ပေါ့နော် 0.5 mg တနေ့ကိုတစ်လုံးတောက်ဖို့ကျွန်တော်အမြဲချန်ပီးပါတယ်မမွေးခင်တစ်လလူမှတောက်မယ်ကုနာကိုဝင်ရှိသွားပြီးရင်3လဆက်တောက်မယ်ပေါ့နော်ဒါဆိုတော့ကုနာပြောတဲ့ဒီအာရုံညောင်းနဲ့ပတ်သက်တဲ့ချွေးရင်ချက်တွေကျွန်တော်ကာဝယ်နိုင်တယ်ဒါပေမဲ့ဒီလိုအကြံပေးတဲ့အခါမှာကုနာပြောမျိုးပေါ်မှာနေတဲ့လူတွေအခုနပညာရေးချင်းမြင့်တယ်ပေါ့နော်ကျွန်တော်ခေါ်တော့ tertiary education ရှိတဲ့မိတွေမှာတရားဟိုသူကဟိုနှစ်ယောက်မှတယောက်လောက်ကလိုင်းနာနိုင်ပြီးတော့ခုနပြောတဲ့အသက်ငယ်ငယ်နဲ့ကိုယ်ဝန်ရှိတဲ့မိတွေအထူးသဖြင့်ခုနကလူမှုစင်တာနေကြနေရဲ့ဝေးကွာတဲ့ဒေသတွေမှာနေတဲ့ aborigines အမိတွေပေါ့နော်မိခင်တွေမှာတရားအများကြီးထိခိုက်တယ်ခင်ဗျဒါကြောင့်မို့လို့သူတို့ကဒါဆိုကနောက်ဆုံးမှဆိုကနှစ်ခုပေါင်းပြီးတော့တရားကိုလုံမယ်ပေါ့နော်တကယ်လုံဖြစ်သွားတာ Australia ကခုနပြောတဲ့ folic acid ကိုကျွန်တော်တို့ခုနဂျုံပေါ့နော်ခုနကဘေကရီတွေပေါမုံဖူတက်စီမှာမထက်မနေထဲရမယ်။ဒါကြောင့်ကိုယ့်အိမ်မှာပို့လို့ရှိရင်လည်းဂျုံထဲမှာထည့်ထားရတော့မလို့သူကပါပြီးသားဖြစ်သွားတာပေါ့နော်။ဒါ folic acid ပြီးလို့ရှိရင် iodine ကိုကြတော့ကျွန်တော်ကအဲ့ထဲမှာထည့်ဖို့အတွက်စားရဲကိုကျွန်တော်ထည့်ခိုင်းတာပေါ့နော်။ဆိုတော့တကယ်လုတ်ပြီးရက်ကဥပဒေဆွဲပြီးရက်ကမှာ Australia မျိုးမျိုးလုံးထည့်လိုက်တယ်။ New Zealand ကကြတော့က folic acid ကိုသူက voluntary ပဲစထားတယ်ထည့်ခြင်းထည့်မထည့်ခြင်းလည်းရတယ်ပေါ့နော်။ဒါပေမဲ့ကတော့ iodine ကိုသူလည်းထည့်ပါတယ်။ Australia မှာကပြောတဲ့ဟို folic acid မပါတာကဟို organic ခေါ်တာပေါ့နော်။သဘောအတိုင်း င်းသူ့ဘာသူပြည်ပြည်ဝရှိနေတဲ့ကျောက်တမျိုးကလွင်အဲ့ဒါနဲ့လောက်တဲ့ပေါမှုကလွင်ကျန်တာတွေအကုန်လုံးကကျွန်တော်ဥပဒေနဲ့ထည့်လိုက်တာပေါ့နော်အဲ့လိုမျိုးထည့်တာ2009ကစပြီးတော့သူ2011 12မှာနှစ်နှစ်ကြာတော့တခါသူတို့ပြန်ဆန်းစစ်ပါတယ်ဆန်းစစ်တော့သူတို့ရဲ့ရလကတော်အားရဖို့ကောင်းတယ်ပေါ့နော်ဒါပေမဲ့တခါအခုဒီကျွန်တော် 2016 ဒီနှစ်မှာတခါထပ်စစ်တဲ့အခါကျတော့မှရလကပြည်ပြည်ဝဝပို့ပြီးတော့ပေါ်လာတာပေါ့နော် 2009 နဲ့ 16 ဆိုခုနှစ်လောက်ကြာတဲ့အခါမှာခုနကကိုမိခဲ့တယ်လို့ပေါ့ငယ်တဲ့ငယ်ရွယ်တဲ့မိခင်တွေမှာဆိုခေါချိုးလောက်သူကနော်55ရာခိုင်နှုန်းလောက်ကြာသွားတယ်ခုနပြော Aborigines မိခင်လောင်းတွေမှာဆိုရင်55ရာခိုင်နှုန်းလောက်ဒီယောဂတွေဖြစ်တာကြာသွားတဲ့ကြောင့်မလို့ကျွန်တော်ဩစတြေးလျမှာဟိုဒီဟာထည့်တဲ့အကျိုးပေါ့နော် mandatory မထည့်မနေရဒီစင်ပေါင်မှုပေါ့နော်လူရန်ဒီနိုင်ငံမှာပေါင်မှုအဓိကစားတဲ့တဘောဖြစ်နေတဲ့ကြောင့်မလို့ဒီဟာမှာထည့်ခြင်းသည်ရရှိမှာကျွန်တော်ကခုနကကြာမှာအကျိုးရှိရလို့မြင်လာတာဖြစ်ပါခင်ဗျာ
ဟုတ်ကဲ့ဒီချိုးရင်းချင်းနဲ့မွေးလာတဲ့ဒီကလေးတွေမှာရောသူတို့ရဲ့အဓိကဘလို့တိတာပါလေသူတို့အဲ့အမျိုး defect နဲ့မွေးလာတယ်ဆိုတာ
ဒီကျွန်တော်တို့တွေကဒီမှာတော့ခုနောက်ပိုင်းဩစတြေးလျလိုနိုင်ငံမျိုးပေါ့နော်ကနေဒါအမေရိကအင်္ဂလန်ယူရိုပနယူးဇီလန်တို့ဖွံ့ဖြိုးတဲ့နိုင်ငံတွေမှာတော့ကျွန်တော်ခုနကလေးမမွေးရမှာတရားကိုကျွန်တော်တို့ဆက်စည်လို့ရနေပါပြီဒါလွန်ခဲ့တဲ့ဆယ်နှစ်ပေါ့နော်ကျွန်တော်ယောက်ခစားကတော့သူတို့မှဆက်စည်ရခုနကကိုဝင်ဟိုရှိတဲ့အချိန်မှာသူတို့ဟောပေါ့နော်ဆယ်ဘက်ဆက်ဘက်မှာကျွန်တော်ကိုဝင်ဖောက်ရပါတယ်ခုနပြောလို့ကိုဝင်တော့မှရှိရဲ့အချင်းတွေကအရေးတခုကိုဖောက်ပြီးကျွန်တော်ဆက်တဲ့အခါမှာသူတို့တိကျသေးရပေါ့နော်ဒါပေမဲ့သူက risk ရှိပါတယ်လူတရာမှာတရားလောက်ကကိုဝင်ပြတ်ကျနှုံရှိပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာကြာတော့ကျွန်တော်အဲ့လိုဖောက်ဆရာမလို့တော့ပဲ ਨੇ triple test ကိုပါတယ်ကျွန်တော်ကသွေးထဲမှာသွေးကိုလည်းဆက်လိုက်တယ်ပြီးလို့ရှိရင်ကပြောရဲ high resolution ultrasound ခေါ်ပါတယ်အဲ့ဒါနဲ့ကျွန်တော်ကပြောရဲကိုယ်ဘက်နဲ့ဆက်နေဘက်ကြားထဲမှာရိုက်တဲ့အခါကျရင်ကြော်ရိုးအတိအကျရိုက်လိုက်တဲ့အခါမှာကျွန်တော်ပြောရဲသွေးဖောက်တာနဲ့စပီယိုဖော်မြူလာနဲ့ထည့်တဲ့အခါကျရင်ကျွန်တော်ကတရားရှိခြင်းမရှိခြင်းတန်ပေါ်လာပါတယ် down syndrome ရှိသလား spinal bifida ဖြစ်နေလားဖြစ်လို့ရှိရင်တော့ဒီနိုင်ငံတွေမှာကျွန်တော် genetic counseling ခေါ်ပါတယ်ကျွန်တော် specialist နဲ့ပြပြီးတော့ DR risk of loss ရှိသလားဥမာဒီကောင်းကမပါဘဲနဲ့မွေးလာတဲ့ကလေးမျိုးပေါ့နော်အဲ့မျိုးဆိုရင်မွေးပြီးလည်းနာဘဲနဲ့သိမယ်ဆိုတော့တို့ဒီမှာတော့ဒါ medical termination ခေါ်ပါတယ်ဖြတ်ချဖို့ခွင့်ပြုပါတယ်ပြီးလို့ရှိရင်ကမိဘတွေကိုတို့ counseling ပေါ့နော်အဖေအမေတို့တို့အကြံပေးတယ်ဖြစ်နိုင်တဲ့ကောင်းတဲ့ချက်တွေဆိုတဲ့ချက်တွေဒါကိုအဆုံးပြပေါ့နော်ဆိုတော့အများစုကဒါနဲ့ဖြတ်ချရမှာပါတယ်နောက်တစ်ခုကကြတော့ကပြောရဲ spinal bifida ခေါ်တဲ့ကလေးမှလည်းဒီလိုမွေးလာလို့ကိုယ်ကချုပ်တက်မယ်ယောဂါတွေဖြစ်နေမယ်အောက်ပိုင်းတွေဟိုဖြစ်မယ်ဆိုတော့တကူလားပြောတယ်ပါပဲ genetics ခေါ်ပါတယ်ကျွန်တော်ကပြောရဲဟိုမျိုးဗီဇာနဲ့ပတ်သက်တဲ့ two specialist နဲ့ကြားတယ်။ခုနတောက်ပေါ်မီယာပါဂူရီနဲ့မိဘရင်းနဲ့အကုန်တိုင်ပင်ပြီးတော့ဒီအရုပ်ဆုံးဖြတ်ကြတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ဒီအမျိုးကိုဩစတြေးလျလိုနိုင်ငံမျိုးမှာတော့ကျွန်တော်ကြိုပြီးသိနိုင်ပါတယ်။ဒါကြောင့်ကိုဝင်ထဲမှာရှိတဲ့အချိန်မှာပဲကျွန်တော်ကြိုသိမယ်ဘယ်လောက်ဆိုးရသလဲ၊ပြင်သူတို့ရဲ့ဖြစ်တယ်ဆိုတော့ဘယ်လောက်ထိဟိုခံစားရမလဲ၊အသက်ရှင်နိုင်ရင်ဘယ်လောက်ရှိမလဲ၊ဒုက္ခဖြစ်တာဘယ်လောက်ရှိသလဲ၊ဒါမျိုးစဉ်းစားပြီးတော့နောက်ဆုံးအဆုံးအစွန်လိုအပ်တဲ့အခါကျရင် medical termination ကိုရဲဒီကိုဝင်ပေါ်မှာဖြတ်ကြတာပေါ့နော်။တကယ်လို့မွေးလာပြီဆိုလို့ရှိရင်လည်းကျွန်တော်ပြောလို့သူတို့ဆက်ဆောင်ရှောက်တာပေါ့နော်။ဒါပေမဲ့အဲ့ဒီအဆင့်ကတော့ကျွန်တော်ဒီ Australia မှာအလွန်ရှာတော့ပါပဲ။
โอเคแล้วที่มีกันเตียกว่าโกวินชื่อพี่สรุษิยดีกว่าမျိုးคลีมาชูยิงเจ็ดสิดาไม่สิล่ะสรว่า तू บลูโลตีว่ะ
ဒါကျွန်တော်တို့ကပြောရဲမိခင်နေနဲ့မသိပါဘူးဒါကျွန်တော်ဆရာဝန်တွေကပြောရဲ anti natal care ကိုရဲကွနာ public sale တို့မို့နော်အစိုးရဆေးရုံပေါ့နော်ဒါမျိုးတွေဒါမို့ကွနာပြောရဲ OG ပေါ့နော်မွေးဖွားပေးမဲ့တောက်ဖွားမိရပါရဂူတွေကျွန်တော် wise set တဲ့ထဲမှာကျွန်တော်အဆင့် light set သွားတဲ့မှာဒါတွေကိုပါပါတယ်ဒီမြန်မာတကယ်လို့ကိုဝင်လောင်မိရင်လောင်တယောက်ပေါ့နော်ကွနာအများစုကတော့သူကနှစ်ယောက်မှတယောက်ကတော့ဟို plan လောက်တာမဟုတ်ပဲနဲ့ကွနာရုတ်တရက်ကြီးကိုဝင်ရှာမျိုးများတာပေါ့နော်ဒါကြောင့်မို့လို့အဲ့ဒီချက်မျိုးမှာကိုဝင်ဆောင်တဲ့ချိန်မှာကျွန်တော်ကပေါင်မုန်းနေဟိုအရမှာထဲဒါပေမဲ့ကိုဝင်ဆောင်မိခင်နေမှာကတော့ပြောရဲ 0.5 mg folic acid tablet တောက်ဖို့လိုတော့မှဖြစ်ပါတယ်။ဒါမှသူကအဲ့ချိန်မှာလိုအပ်ချက်ပုံများတဲ့ကြောင့်မလို့ဒီအရကိုအပူပေါ့နော်ထပ်စားပေးဖို့လိုပါတယ်။ပြီးရင်ကိုဝင်ဆောင်စဉ်တစ်ချောင်းရဲ့နောက်ပြီးလို့ရှင်နောက်ပိုင်းဆို breast feeding ပေါ့နော်နိုးတိုက်နေတဲ့အချိန်မှာလည်းကျွန်တော်ဒါဆက်စားဖို့အကြံပေးပါတယ်။အိုဒင်းလည်းထုံနေလောက်ပါပဲဆိုတော့ဒီအမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီမိခင်နေမှာဒါမျိုးစားထားရင်တော့ကာဝေးဖို့သိကြပါတယ်ဒါပေမဲ့မိခင်နေနဲ့မသိနိုင်ပေမဲ့ကျွန်တော်ကပြောရဲဒီမှာရှိတဲ့စနစ်ပေါ့နော်စစမ်းနဲ့မှကျွန်တော်စကဝင်စားရှိပြီဆိုတာနဲ့ two four ရမှာကျွန်တော်လိုအပ်တာတွေကိုပေါက်တယ်ပြီးရင်ကျွန်တော်ပြောရဲ server set up မှာ risk factor ရှိမယ်ဆိုကျွန်တော်ဒါကိုရိုက်ကြတာပေါ့နော်ဒီလိုချင်းတကဆက်ကိုဘတ်မှာတခါအစိုးရကကအထောက်ဆောင်ပေါ့နော်တရားလူတိုင်းကိုဝင်ဆောင်မိခင်နိုင်အောင်ဆိုရအလကားတစ်ခေါက်ရိုက်ခွင့်ပေးပါတယ် morphology scan ခေါ်ပါခင်ဗျာအဲဆက်ကိုဘတ်မှာရိုက်တဲ့ဥစ္စာမှာတော့ကျွန်တော်ပြောလို့ကိုလည်းအင်္ဂါလည်းစုံပြီးဖြစ်တဲ့ကြောင့်အဲချိန်မှာကျွန်တော်အကုန်လုံးမြင်နိုင်တာဖြစ်ပါတယ်ဒါအောင်ဒီမှာဆိုတော့ဒါကျွန်တော်ရဲ့ demanded free ပေါ့နော်ကိုဝင်ဆောင်မိခင်တယောက်ကိုမွေးဖွားခြင်းဆောက်ရှောက်တဲ့ခါမှာဒါအချက်တစ်ခုအနေနဲ့ပါအောင်ပါပါခင်ဗျာ
ဟုတ်ကဲ့ဒီယောဂမျိုးကလွန်ခဲ့တဲ့အနှစ်50 60တုန်းကရောရှိခဲ့ပါ
ရှိမှာပါဒါပေမဲ့ကျွန်တော်ကပြောရဲသူတို့လေမှတ်သားထားတဲ့အမှတ်တမ်းပေါ့နော်ဒီပြည်နိုင်ငံတွေလို့ကျွန်တော်တို့တူတက်နေတဲ့နိုင်ငံမှာ record ရှိခြင်းမရှိခြင်းနောက်တစ်ခုကကျကျွန်တော်တို့ဒီမှာသိခြင်းမသိခြင်းပေါ့နော်ဒီကဘယ်လောက်ထိဖြစ်တယ်ဆိုတော့သိလာတာဒီကပြောရဲ80ကျော်ကျော်လောက်မှာကျွန်တော်တို့အဓိကသိလာဖြစ်ပါတယ်ဒါကြောင့်ပို့ပြီးတော့မြန်ဆန်နဲ့အမေရိကန်နဲ့ကနေဒါမှာ1998ခုနှစ်လောက်တည်းကသူကပေါမွန်နေစီရီမှာဒီကအိုဒင်းနိုဖော်လက်စ်လို့သူက mandatory ထည့်ပြီးသားဖြစ်ပါတယ်ကျွန်တော်တို့ Australia New Zealand 2009မှာထည့်တာပါ
โอเคအခုကျွန်တော်တို့ဒီမြန်မာလူမျိုးအများစုကကျွန်တော်ပတ်မုတ်ဒီပါတွေသိပ်မစားဘူးဒီထမင်းဟင်းတို့စားတဲ့လူတွေကြတော့ဒီလိုပတ်မုတ်ထဲမှာထည့်ထားတဲ့ဖြည့်စီမှုကြောင့်အချိုးအမြက်ရရှိတာသိပ်မရှိဘူးပေါ့
သူတဘောကဟုတ်ပါတယ်ခင်ဗျာခုနပတ်မုတ်ထဲမှာထည့်တာမရှိပေမဲ့ကျွန်တော်ခုနပြောတဲ့ဒီဟို flower ခေါ်တဲ့ဂျုံထဲမှာထည့်ရကြအောင်ကျွန်တော်တခြားစားတဲ့နေရာမှာလည်းသူကအကုန်ပါတော့ပါတယ်သူက cereal မျိုးမှာကျွန်တော်ထည့်ထားတယ်ခုနပြောမနေ့တိုင်းဒါစားလေးရှိရပါဘောနော်ဒါမှမဟုတ်ခုန oat ဆိုတာမျိုးမှာလည်းကျွန်တော်ထည့်ကြတယ်ပြီးလို့ရှိရင်ခုနပြော biscuit တွေစားမယ်ခုနကဲမုန်နေပါစားအကုန်လုံးမှာသူကထည့်ထားတာဖြစ်ပါတယ်ခောက်ဆွဲပေါ့နော်ဂျုံနဲ့လို့ခင်ဗျာဒါမှမဟုတ်ကျွန်တော်ကဆန်စားမယ်ဆိုရင်လည်းဆန်ပုံမှန်တမ်းမှာလည်းတဘောအတိုင်းသူကပါပြီးသားဖြစ်ပါတယ်နောက်ပြီးရှိရင်စိတ်ဝင်စားဖို့ကောင်းတဲ့ချက်ကခုနဖော်လေးစကားဟိုတဘောအတိုင်းဆိုရင်ကျွန်တော်ကအေရှန်နေပေါ့နော်ဗမာပေါ့အေရှန်နေကကကရင်းလီဖီဗက်ဂျီတေဘယ်စ်ခေါ်ရဲကျွန်တော်ကဆိုင်အောင်ပြီးရွက်တူပေါ့နော်အဲ့ဒါစားမယ်ကပန်းသီးရိုလိမ္မော်သီးရိုလိမ္မော်ရိုတောက်မယ်နောက်ပြီးလို့ရှိရင်ကျွန်တော်ပြောရဲဟိုလက်ကွန်းခေါ်ရဲကျွန်တော်ပဲမျိုးမျိုးပေါ့နော်နောက်ပြီးလို့ရှိရင်တလေးစံနေကကျွန်တော်အသေးနောက်ပြီးလို့ရှိရင်အသားပေါ့နော်ဒါမှမဟုတ်သူကတဘောအတိုင်းပါပြီးသားပါခင်ဗျာဒါပေမဲ့ကိုဝင်ဆောင်တဲ့အချိန်မှာကြာရင်တော့မလုံတော့တော်တော်ကြောင့်မလို့ပေါင်းဖို့မယ်ဆဆာဆက်မယ်ဆဆာကျွန်တော်ကပြောရဲကိုဝင်ဆောင်မရှိခင် plan လုပ်မယ်ဆိုရင်တလားလောက်ကြူပြီးကျွန်တော် follow စ 0.5 million တောက်ဖို့လိုပါတယ်အနည်းဆုံးပထမ3လလည်းတောက်ဖို့လိုပါတယ်ဒါကကျွန်တော် follow စ နဲ့ပတ်သက်လို့ပေါ့နော်ခုန iodine နဲ့ပတ်သက်ရင်ကြတော့တဘောကအတိုင်းကိုကျွန်တော်စားနေတဲ့ဒီဟို seaweed တို့ nobulation နဲ့ပြောရဲရေရစ်ပစ္စည်းပေါ့နော် nobulation စားတယ်ဒါရဲမှကျွန်တော်ပါပြီးသားဖြစ်ပါတယ်ဒါကြောင့် iodine ပတ်သက်လည်းကျွန်တော်ဒီနိုင်ငံမှာ11 yoga ဆိုတော့မရှိတော့ဖြစ်သွားပါတယ်1980 80အချိန်မှာတော့ America ကနေတော့ Australia ကိုလုံးမှဖြစ်ကြတယ်နောက်ပိုင်းမှာကျွန်တော်တို့မှတိလာတဲ့အခါမှာစားရည်ကိုကျွန်တော်တို့ iodine မထည့်မနေရပါဘူးเนาะနောက်ပြီးလို့ရှိရင်ရေပေါ့เนาะကျွန်တော်မထည့်မနေရရေထဲမှာ iodine ထည့်တာပြီးသားဖြစ်နေတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီ Australia လိုနိုင်ငံမျိုးမှာတော့ဒါကာကောပြီးသားဖြစ်ပါတယ်နောက်ကျွန်တော်ဗမာနိုင်ငံလိုနိုင်ငံမျိုးဥပမာကြည့်မယ်ဆိုရင်လည်းကျွန်တော်အောက်ပိုင်းမှာဒီ11ကျဖြစ်နေပြီးတော့ဟိုးတောင်တန်းဒေသတွေပေါ့เนาะစားစားလို့မရတဲ့နေရာခုနရေပစ္စည်းစားလို့မရတဲ့နေရာမှာသူအဖြစ်များဖြစ်ပါတယ်ခင်ဗျာဒါကြောင့်ကိုမေကုန်းကိုဖြစ်ရရင်ဒီ Australia မှာတော့ကျွန်တော်တို့ဂျုံမဲ့ဆော့စားသမင်းစားစားတဘောဝအတိုင်းကိုဖြစ်နေတာကြောင့်ကျွန်တော်ကာကွယ်ရရှိပါတယ်။နောက်တစ်ခုကကြတော့ဒီမှာနေပေမဲ့ပမာစကားပြောပြောတခြားစကားပဲပြောပြောကျွန်တော်ဒီကျမ်းမာရဲ့စနစ်ထဲမှာခုနပြောကိုဝင်ရှိပြီဆိုတာနဲ့ကျွန်တော်ဆရာဝန်လေးပြမယ်။ဆေးကန်းနေသွားတာနဲ့ကျွန်တော်ခုနတင်ပြခဲ့တဲ့အစ်စ်နေအတိုင်းဆက်သွားတဲ့တော်တော်မလို့သူစနစ်အရာကဒါကိုကာကွယ်ထားပြီးသားဖြစ်နေပါတယ်။ဒီတည်းကလွတ်သွားတာရောရှိကောင်းရှိနေပါတယ်။ဒါပေမဲ့အလွန်နေပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒေါက်တာမြင့်ထွန်းအခုတို့ရှင်းပြပေးအတွက်ကျေးဇူးအများကြီးတင်ပါတယ်နော်
။ဟုတ်ကဲ့ပါခင်ဗျာ။
SBS Chill ကတချင်းတွေကိုနားဆင်ပြီးတော့အနားယူအပန်းဖြေနိုင်ပါတယ်ချင်းတွေကို TV, Digital Radio, Online နဲ့ Mobile ကနေနားဆင်နိုင်ပါပြီ sbs.com.au/chill ကိုသွားပြီးတော့နားဆင်နိုင်ပါတယ်ရှင်